နိုင်ငံမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာဥပဒေတွေကိုတရုတ်အစိုးရကတင်းကြပ်တော့မှာဖြစ်ပြီးတော့ပတ်ဝန်းကျင်ညဉ့်ညမ်းအောင်လှုပ်တဲ့သူတွေကိုထိခိုက်မှုအတွက်ဒဏ်ငွေရိုက်မယ်လို့တရုတ်ထိပ်တန်းဥပဒေပြုသူတယောက်ကပြောလိုက်ပါတယ်။တရုတ်နိုင်ငံမှာဩဇာညောင်းတဲ့ပေါ်လစ်ဘူရိုကော်မတီဝင်ဂျန်ဒူဂျန်ကဥပဒေပြုရေးဆိုင်ရာနှစ်ပတ်လည်စီဝေးပွဲမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးမူဝါဒတစ်ခုကိုတင်ပြခဲ့ပါတယ်။အဲ့ဒီထဲမှာသဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးအောင်လုပ်တဲ့စီးပွားရေးသမားတွေအနေနဲ့သူတို့လုပ်ရအတွက်တာဝန်ရှိတယ်လို့ပြောထားပါတယ်။ဥပဒေကိုတင်းတင်းကြပ်ကြပ်ပြန်လည်ပြင်ဆင်နေတယ်လို့ပြောပေမဲ့အသေးစိတ်ကိုတော့ရှင်းပြခြင်းမရှိပါဘူး။တရုတ်နိုင်ငံမှာပတ်ဝန်းကျင်ညဉ့်ညမ်းမှုကိုကာကွယ်တဲ့ဥပဒေတွေရှိနေပေမဲ့လည်းပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဘယ်တော့ကမှထိထိရောက်ရောက်ကင်တွယ်အရေးယူနိုင်ခဲ့တာမရှိပါဘူး။ပြီးခဲ့တဲ့နှစ်သုံးကဒီပတ်ဝန်းကျင်တန့်ရှင်းစိတ်ချရမှုကိုစစ်ဆေးတိုင်းတာခဲ့တာမှတရုတ်နိုင်ငံတွေကမြို့တွေအလုံးဟာအစိုးရသတ်မှတ်ထားတဲ့စံချိန်ကိုမပြည့်မီတာကိုတွေ့ရှိခဲ့ရပါတယ်ရှင်။